Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ2532.50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်မှာလူပေါင်း58ယောက်ထပ်မံပြစ်ဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်တဲ့ Las Vegas မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲတွားရောက်နေပါပြီမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ပြစ်ခတ်တဲ့အကြောင်းဒုက္ခရောက်နေသူလူပေါင်း1,300,000လောက်အတွက်အရေးပေါ်ကူညီဖြင့်ရှေ့လာမယ့်6လအတွင်းဒေါ်လာ434သန်းလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ထိုင်နေသူကြီးညာပြေးတော့မှာပါ
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာလေးထဲမှာတော့ကုလသမဂ္ဂစီရော့ကော်မရှင်နဲ့ CRC ကော်မရှင်တွေကရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေစုံစမ်းဖော်ထုတ်ဖို့နဲ့အပြစ်ရှိသူတွေကိုအရေးယူပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
်။ I would suggest for Myanmar government to follow concluding observations.
စီရော့ကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်ရှင်။မြန်မာပြည်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်တွေထွက်ပြေးလာတာစိတ်မကောင်းဖြစ်ရသလိုသူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်လည်းစိုးရိမ်ကြောင်းနှစ်နိုင်ငံနယ်စပ်ဘင်္ဂလားဒေ့ရှ်ဘက်မှာသတင်းသုံးတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတချို့ရဲ့မိန့်ကြားချက်တခါဘူသီးတော်မြို့နယ်တွေကအစ္စလာမ်ဘာသာဝင်တွေစုလိုက်ပြုံလိုက်ထွက်ခွာတဲ့အခြေအနေဟာအစိုးရကမထွက်ခွာရေးညီမျိုးစုံနဲ့ဖြောင်းပြနေပေမဲ့သူတို့သဘောနဲ့သူတို့ထွက်နေတာဖြစ်တဲ့အကြောင်းအစိုးရအာဏာပိုင်တွေဘက်ကပြောကြားချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိန်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်အစုမှလူပေါင်း58ယောက်ထက်မနည်းတိဆုံးခဲ့တဲ့ပြစ်မှတ်မှုပြစ်ခတ်မှုဖြစ်ပွားခဲ့ရာ Las Vegas မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲတွားရောက်နေပါပြီ။ခီးစဉ်အတွင်းမှာတော့လေဆောင်မှုကိုပြသဖို့နဲ့အချိန်တိုအတွင်းမှာပြည်မြောက်မြောက်ဆွတ်ဆောင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူမှဖြစ်ကြောင်းလဲ Washington DC ကနေမထွက်ခွာခင်သမ္မတထရန့်ကဒိနေနောက်တွေကိုပြောခဲ့တာပါ။လူကြီးအာဏာပိုင်အနေနဲ့အချက်လက်တွေထပ်မံသိရှိထားပြီးတင့်တော်တဲ့အချိန်မှာထုတ်ပြန်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ Gita Ward ကမှတောင်းတဲ့ချီရဲ့လူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးနောက်ကိုကုတ်ကိုအဆုံးစီရင်သွားတဲ့တနသမားရဲ့တက်ခတ်မှုကျူးလွန်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်ကစုံစမ်းနေဆဲဖြစ်ပါတယ်။မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းကစားရုံပေါ်တဲ့32ထပ်ကနေခမန်းချီ6မိနစ်ကနေ17မိနစ်လောက်ကြာနလနဲ့ပြစ်ခတ်ခဲ့သူဟာအသက်64နှစ်အရွယ်စတီဖင်ပက်တော့ဆိုသူဖြစ်ကြောင်းလဲအာဏာပိုင်ကပြောဆိုထားပါတယ်။တက်ခတ်မှုတွင်နောက်ထပ်လူပေါင်း900ယောက်လဲဒဏ်ရာရရှိခဲ့ကြတာပါ။ဒီစားကရဲတပ်ဖွဲ့တာဝန်ရှိသူတူကတော့မချခင်ရက်တွေအတွင်းတရင်ချက်လက်တွေထပ်မံရရှိဖို့မျှော်လင့်ထားပြီးပြစ်ခတ်တဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်မယ်လို့ယုံကြည်ကြောင်းပြောဆိုထားပါတယ်။တနသမားရဲ့ရည်စားဖြစ်သူမဲလိုတနယ်လီကတော့အမှုနဲ့ပတ်သက်လို့အလိုရှိနေသူဖြစ်နေအာဏာပိုင်တွေသတ်မှတ်ထားပြီးစုံစမ်းစစ်ဆေးမှုမှာအရေးပါလိမ့်မယ်လို့လည်းယူဆထားကြတာပါ။တက္ကသိုလ်ဖြစ်ခဲ့တဲ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့ရည်စားဖြစ်သူဟာမနေ့အင်္ဂါနေ့မှာပဲအမေရိကန်ကိုပြန်လည်ရောက်ရှိလာခဲ့ပြီးလော့စ်အန်ဂျလိစ်အပြည်ဆိုင်ရာလေဆိပ်မှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရရှိတွေကတွေ့ဆုံမေးမြန်းနေကြပါတယ်။
ဟာရီကိန်းမုန်တိုင်းထန်တဲ့ပေါ်တိုရီကိုကျွန်းကိုမနေ့အင်္ဂါနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်သွားရောက်ပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကိုကြေရှုခဲ့တယ်လို့ကျွန်းကခေါင်းဆောင်အနေနဲ့လည်းတွေးဆခဲ့ပါတယ်။ဒီခေါင်းဆောင်တွေကတချို့ကတော့ပေါ်တိုရီကိုကျွန်းသဘာဝဘေးဒဏ်တင်မှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသူတွေပါ။လူးဝစ်မွန်နိုးစ်အမျိုးသားအစောက်တပ်အခြေစိုက်စခန်းမှာပြည်ထောင်စုနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့သမ္မတထရန့်တွေ့ဆုံလာမှာတော့သမ္မတကသူ့ဘဝမှာဒီလောက်လှုပ်ကြိုးစားသူတွေနဲ့မတွေ့ခဲ့ရဘူးလို့ပြောဆိုခဲ့ပါတယ်။မွန်တိုင်းတန်တင့်သူတွေပြန်လဲထူထောင်ရေးပြည်ထောင်စုဝန်ထမ်းတွေနဲ့စစ်တပ်ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုသမ္မတထရန့်ကခီးစဉ်အတွင်းအမွှန်းတင်ပြောဆိုခဲ့တာဖြစ်ပါတယ်။မွန်တိုင်းတန်တင့်ပြီးနောက်သတင်းတစ်ပတ်ကြာကြာအထိရင်းနဲ့တခြားလိုအပ်တဲ့အသုံးဆောင်တွေပြက်လက်ခဲ့တဲ့ပေါ်တိုရီကိုကျွန်းပေါ်ကမွန်တိုင်းတန်တင့်သူတွေကိုအကူအညီပေးတာမှထိထိရောက်ရောက်မရှိခဲ့ဘဲအချိန်ဆွဲခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခီးစဉ်ပြီးဆုံးပြီးမကြခင်မှာပဲပေါ်တိုရီကိုကျွန်းကတည်ဆုံးသူအရေအတွက်ကို16ဦးကနေ34ဦးထိအာဏာပိုင်တွေကတိုးလိုက်ပါတယ်။ညိုအော်လန်မှာ2005ခုနှစ်ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကက်ထရီနာကြောင့်လူပေါင်း1800ကျော်တည်ဆုံးခဲ့ရမှုနဲ့နှိုင်းယှဉ်ပြီးတည်ဆုံးသူအရေအတွက်ရောနေတာကိုသမ္မတကနှိုင်းယှဉ်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။စပိန်နိုင်ငံမှာတရားခွဋ်ထွက်ရေးအတွက်တနင်္ဂနွေနေ့ကလူမှုဆန္ဒခံယူပွဲကျင်းပခဲ့တဲ့ကက်တလိုနီးယားဒေသအာဏာပိုင်တွေကိုစပိန်ပြည်စတုတ်တမြောက်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံအရှေ့မြောက်ဘက်ဒေသမှာရဲတပ်ဖွဲ့ရဲ့နေနှမှုတွေကြားကလူပေါင်းထောင်ချီပြီးလမ်းမောထွက်ဆန္ဒပြနေချိန်မှာပဲတိုက်ပွဲမှာညင်ညွတ်ကြဖို့စပိန်ပြည်ကတိုက်တွန်းလိုက်တာပါ။စပိန်ဆိုရ ထူးသဖြင့်ဘီရင်နေနဲ့စပိန်နိုင်ငံညီညွတ်ရေးကိုကာကွယ်ရမှာဖြစ်ပြီးလူပေါင်း2000တုံးသန်းလောက်ရဲ့သဘောထားကိုအလေးမထားနိုင်ကြောင်းလည်းမနေ့တုန်းကနိုင်ငံတော်ပြောကြားတဲ့မင်းကမှာစပိန်ဘီရင်ကပြောဆိုသွားပါတယ်လူစနာခိုင်ဘွဲကတရားဝင်တီမဖြစ်တဲ့အကြောင်းစပိန်ဆိုရကပြောဆိုထားပေမဲ့ကက်တလိုနီးယားဒေသခွတ်တော်ရေးလူရှာမှုခေါင်းဆောင်တွေကတော့မချခင်ဂျပန်အတွင်းလွတ်လပ်ရေးကြေညာဖို့တနေ ရိုနီယာဒီသာအာနာပိုင်နေပြောဆိုထားကြတယ်လို့ရှင်မတို့နောက်ဆုံးဖြစ်နေတဲ့ပြဿနာကိုနိုင်ငံတကာကကြောင်းဝင်ဖြေရှင်းပေးဖို့လည်းတောင်းဆိုထားကြပါတယ်
။ဓာတုပိရာဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ် Rick Dubodge, Joachim Frank နဲ့ Richard Henderson တို့ကိုရွေးချယ်လိုက်ပါတယ်။ဇီဝမော်လီကျူးတွေရဲ့ပုံရိပ်တွေထုတ်ရမှာကောင်းမွန်ရှင်းလင်းအောင်ဆောင်ရွက်ခဲ့မှုအတွက်အခုလိုရွေးချယ်ခံရတာပါ။တော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကဓာတုပိရဆိုင်ရာနိုဘယ်ဆုရှင်တွေကိုဒီကနေ့ပုတ်ထုနေ့မှာကြေညာလိုက်တာဖြစ်ပြီးစုကြေးကတော့ဒေါ်လာတစ်သန်းတစ်သိန်းရရှိမှာဖြစ်ပါတယ်။မော်လီကျူးတွေရဲ့ပုံရိပ်တွေကိုသုံးဖက်မြင် 3D နဲ့ထုတ်နိုင်မဲ့နည်းလမ်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်ဆောင်ခဲ့ကြတဲ့ဒီသိပ္ပံပညာရှင်တွေရဲ့ဆောင်ရွက်ချက်ဟာဆိုရင်ဇီဝဓာတုပညာရဲ့နယ်ပယ်အတွက်ခေတ်သစ်တစ်ခုကိုစောင့်ကျင်းပေးခဲ့တာဖြစ်တယ်လို့လည်းအသင်းကြီးကပြောဆိုပါတယ်။သူတွေသနာပြုလေ့လာသူတွေအနေနဲ့အရင်တုန်းကတခါမှမမြင်ခဲ့ဘူးတဲ့ဇီဝဓာတုလက်ပတ်မှုစနစ်ကိုပုံဖော်လာနိုင်ပြီးတော့ဒါဟာဆိုရင်သက်ရှိတွေရဲ့ဓာတုစနစ်အခြေခံတွေကိုနားလည်ဖို့နဲ့ဆေးဝါးဖွံ့ဖြိုးတိုးတက်ရေးတို့အတွက်ပါအရေးပါတယ်လို့လဲတော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကပြောဆိုထားပါတယ်ရှင
်ယူအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 4325လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝဲမဲကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ဒူနေညာပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ခတ်တရားကလေးငယ်တွေပါဝင်ဒုက္ခရောက်နေသူလူပေါင်းတသန်း2000လောက်တွေ့အရေးပေါ်အကူအညီဖြစ်ရှိလာမဲ့6လတွင်ဒေါ်လာ434သန်းလိုအပ်တဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာတချို့ပြန်ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရပ်တည်ရှင်သန်နေရေးအတွက်အကူအညီတွေတိုးမြှင့်ပေးဖို့လိုအပ်နေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝတ်ကင်စ်ကပြောဆိုလိုက်ကြပါဒီဘောကူညီလိုအပ်နေသူတွေကိုကူညီပေးဖို့ကုလသမဂ္ဂကဒေါ်လာ12သန်းပေးရမယ်လို့လူသားချင်းစာနာမှုရေးရနဲ့အရေးပေါ်ကူညီပေးရင်ညီနိုင်ဆောင်ရင်ကုလသမဂ္ဂလက်ထောက်သွင်းမှုချုပ်မတ်လိုကော့ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲပြောဆိုလိုက်ကြပါဩဂုတ်လ25ရက်နေ့က ARS ရဲ့ဆွေးနွေးအုပ်စုကရဲကင်းစကန်30လောက်ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ဆက်တွဲမြန်မာလူမျိုးရေးတပ်ဖွဲ့တွေဆစ်စင်ရေးနဲ့အတူအကြမ်းဖက်မှုတွေပေါ်ရကဘင်္ဂလားဒေ့ရှ်တန်ငံကိုဖျက်ပြေးသူပေါင်းက5000ကျော်ထိရှိနေကြောင်းလဲကုလသမဂ္ဂကခန့်မှန်းထားတာပါဒီလူတွေအတွက်အချိန်ကလိုအပ်ချက်တွေဖြစ်တဲ့အစားအစာရေမင်းလာစနစ်နဲ့စေဝါပါဝင်အကူအညီတွေအရေးကြီးလိုအပ်နေကြောင်းလဲကုလသမဂ္ဂလက်ထောက်သွင်းမှုချုပ်လောကော့ကမနေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာအစိုးရကိုဖျောက်ချဖို့ကြံစည်မှုနဲ့ဆက်နွယ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရမယ့်အရေးရင်ဆိုင်နေရတဲ့ထိတ်တန့်အတိုက်အခံအမျိုးသမီးလွတ်တော်အမတ်ဟာအခုနောက်ဆုံးနိုင်ငံကနေထွက်ခွာသွားပါတယ်။ဆွဆွဲမှုနဲ့ပတ်သက်နိုင်တဲ့ချမ်းလူတွေကိုပါအရေးယူမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုလိုက်ပြီးနောက်တနေ့အင်ကာနေ့မှာပဲကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP ရဲ့ဒုက္ခသမူဆိုချူဖနွမ်းပင်မြို့တော်ကနေထွက်ခွာသွားခဲ့တာပါ CNRP ပါတီခေါင်းဆောင်ကင်းစုတ်ခါကိုတော့စက်တင်ဘာလ3ရက်နေ့မှာပဲနေအင်ကနေဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ငံတော်ပုံကံမှုနဲ့အရေးယူထားပါတယ်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားမှုတစ်ခုလုပ်ဖို့အမေရိကန်ရဲ့အကူအညီရရှိခဲ့ကြောင်း2013ခုနှစ်ကဗီဒီယိုမှတ်တမ်းတစ်ခုမှာပြောကြားခဲ့တဲ့မှတ်ချက်တွေပေါ်အခြေခံပြီးဆန္ဒပြပါတီခေါင်းဆောင်ကိုတရားစွဲဆိုတာဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုခဲ့တာပါကမ္ဘောဒီးယားအစိုးရအစင်းမြင့်ရရှိတယောက်ရဲ့သတိပေးချက်ရရှိခဲ့ပြီးနောက်မှာပဲဒုက္ခမူဆိုချူတင်းဆောင်ခဲ့တာဖြစ်ကြောင်းဆန္ဒပြပါတီအစင်းမြင့်ရရှိတယောက်က Twitter လူမှုကွန်ရက်မှာမနေ့ကပြောဆိုခဲ့ပါတယ်ပါတီဥက္ကဋ္ဌဖန်ခံခဲ့ရပြီးနောက်ပိုင်းဆန္ဒပြပါတီလွှတ်တော်မတ်တွေတဲကထွက်ဝင်နေပါနိုင်ငံကနေတင်းရှောင်သွားခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေလူ့ခွင့်ရေးအုပ်စုတွေကိုအကြည့်အကျဉ်းနှိမ်နှင်းခံရချိန်မှာပဲဆန္ဒပြပါတီဥက္ကဋ္ဌဖန်ဆီးခံရတာဖြစ်ပါတယ်
ဆယ်စုနှစ်တုံးခုလောက်တန်းပြီကိုအုပ်ချုပ်နေတဲ့ဝင်ကြီးချုပ်ဟွန်ဆန်ကအာနာကိုဆက်လက်ထိန်းချုပ်ဖို့ရွယ်ပြီးရှင်းနှစ်ထဲရွေးကောက်ပွဲကျင်းပမယ်အချိန်မှာပဲအတိုက်အခံတွေကိုဖိနှိပ်တဲ့အနေနဲ့နှိမ်နင်းမှုတွေလုပ်တာလို့လည်းရှုမြင်ကြပါတယ်ရှင်။တူကီနိုင်ငံမှာပြည်ရဲ့နေတဲ့အာနာသိမ်းမှုကျန်းစီမှုတွင်သမရရှိတဲ့အရုပ်အဝန်ကိုလုံးချမ်းမှုကျန်းစီမှုနဲ့အရေးယူခံထား ူတွေလို့ဆိုရဲအစင်းမြင့်စစ်ဘုတ်ချုပ်ကြီးတွေအရာရှိကြီးတွေလည်းပါဝင်ကြပါတယ်ဟိုတယ်ကိုစစ်သားတွေဝင်ရောက်စီးနင်းရမှာတော့တမန်နဲ့မိသားစုကပုတ်ကတိကလွတ်မြောက်ခဲ့တာပါအာနာသိမ့်မှုချက်စီမှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားရသူတွေကိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့ရုံးတင်စစ်ဆေးနေတာဖြစ်ပါတယ်အမှုငယ်တော်တော်များအတွက်ပြည်ထောင်နေကိုတော့အစိုးရမှပဲစီရင်ချက်ချခဲ့ပြီးအစင်းမြင့်အရာရှိတွေအမှုတွေကိုတော့စီရင်ချက်ချတာဒီလိုချင်ရပထမဆုံးဖြစ်ပါတယ်အမှုရင်ဆိုင်နေရသူတွေကတော့တရားခွင်ရာမျှတမှုမရှိကြောင်းနဲ့ဖက်စီထားစဉ်ဖိနစ်ဆက်ဆံခံရတာတွေရှိကြောင်းပြောဆိုနေကြတာပါဆူရတော့တရားခွင်ရဲ့လုပ်ငန်းစဉ်တွေဟာလွတ်လပ်မှုရှိကြောင်းနဲ့နောက်ဆက်တွဲဖက်စီအရေးယူမှုတွေဟာတူကီနိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်မှုဖြစ်ကြောင်းပြောဆိုထားကြပါတယ်အာဏာသိမ်းမှုကြိုးပမ်းမှုအတွင်းလူပေါင်း140ကျော်လည်းသေဆုံးခဲ့ရတာပါတူကီအာဏာပိုင်တွေကတော့ဆွဆွဲခံရသူတွေကိုတရားဥပဒေနဲ့အညီအရေးယူရမှာအလျှော့ပေးမှာမဟုတ်တဲ့ကြောင်းပြောဆိုထားကြပါတယ်
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ကျူးဘာတန်ယုံကတန်ဝင်တန်း15ရောက်ကိုနိုင်ငံတဲကထွက်သွားဖို့အမိန့်ထုတ်ထားတဲ့အကြောင်းအမေရိကန်အစိုးရကကျူးဘာအစိုးရကိုအသိပေးခဲ့တဲ့အပေါ်တုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေပါတယ်ကျူဘာတာဝန်ထမ်းတွေ9ရက်အတွင်းနိုင်ငံတကာနေထွက်သွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနအကြီးအကဲတာဝန်ရှိသူတယောက်ကဒင်းတောက်တွေကိုအင်ကာနီကပြောကြားခဲ့တာပါဒီအပေါ်အမေရိကန်လွှတ်တော်မှတ်တည်ရဲ့တုံ့ပြန်ချက်တွေကတော့ရောထွေးနေပါတယ် Republican လွှတ်တော်မှအများပြားကဒီကိစ္စကိုထောက်ခံပြီး Democrat တွေဘက်ကတော့စန့်ကျင်ထားပါတယ်ရှင
်ပေါ်ထူးနေညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်ပြီးဒီအကြမ်းဖက်မှုတွေအတွင်အမျိုးသမီးနဲ့ကလေးငယ်တွေတပ်ဖြတ်ခံရလိင်ပိုင်းဆိုင်ရာမတရားပြုကျင့်ခံနေရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ပြီးအပြစ်ရှိသူတွေကိုအရေးယူပေးဖို့ကုလသမဂ္ဂ CEDAW ကော်မတီနဲ့ CRC ကော်မတီတွေကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိမြောက်နိုင်တယ်လို့ဆိုပြီးတော့လဲ CEDAW နဲ့ CRC ကော်မတီတွေအနေနဲ့အထူးစိုးရိမ်တဲ့အကြောင်းပြောပါတယ်။မက်ခင်ဖြူထွေးကအပြည့်အစုံပြောပြမှာပါရှင်။
ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေကြုံရတဲ့ကြမ်းဖက်မှုတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိမြောက်နိုင်တယ်လို့ဆိုပြီးတော့ဒီကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုအဆုံးသတ်ရေးကုလသမဂ္ဂစီရောကော်မတီနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီ CRC တို့ကမြန်မာအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေအတွင်းရိုဟင်ဂျာမျိုးသမီးနဲ့ကလေးငယ်တွေတပ်ဖြတ်ခံရတာ၊လိင်ပိုင်းဆိုင်ရာမတရားပြုကျင့်ခံရတာအိုရီဆိုကွာထွက်ပြေးကြရတာစတဲ့အခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းဒီနေ့ပူးတဲ့ညချက်ထုတ်ပြန်ထားပါတယ်။ဒီလိုဆွဆွဲပြောဆိုမှုနဲ့ပတ်သက်လို့အချက်အလက်ခိုင်မာမှုဘယ်လောက်ရှိသလဲဆိုတဲ့အမေးကိုတော့စီရောကော်မတီဥက္ကဋ္ဌဒလီယာလိန်နက်ကဖီဝေကိုအခုလိုဖြေပါတယ်
။ Here today we are talking about more than half of million of displaced people of refugees.And we see every day pictures and filming how women and children, meaning they sink in the water.
ကျမတို့ဒီကနေ့ပြောနေတာကလူငါးသိန်းကျော်ဒုက္ခသည်တွေကိုအိမ်ဆုံးွားထွက်ပြေးနေရတဲ့ကိစ္စပါ။အမျိုးသမီးနဲ့ကလေးငယ်တွေထွက်ပြေးနေတဲ့ပုံတွေ၊ရှင်နစ်နေတဲ့ပုံတွေ၊မှတ်တမ်းရုပ်တံတွေကိုကျမတို့နေ့စဉ်တွေ့နေရပါတယ်။ဒါရီတကယ်တမ်းဖြစ်နေတာမဟုတ်ဘူးလို့ပြောချင်တယ်ဆိုရင်တော့ကျမတို့ရဲ့ကြီးညာချက်ထဲမှာတိုက်တွန်းထားသလိုပဲကုလသမဂ္ဂလူအခွင့်အရေးကောင်စီကနေမကြာခင်တုန်းကဖွဲ့စည်းပေးခဲ့တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံထဲကိုဝင်ရောက်ခွင့်ပြုပြီးလေ့လာခွင့်ပေးဖို့လိုပါတယ်။ဒီအချက်အလက်ရှာဖွေရေးအဖွဲ့သွားရောက်လေ့လာပြီးထွက်လာတဲ့ရလာအပေါ်မှာမှအကောင်အဆိုးအသေးချာပြောနိုင်လိမ့်မယ်လို့ထင်ပါတယ် ။မြန်မာဆိုရကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့ဟာရခိုင်ပြည်နယ်အတွင်းပြည်ပခါကိုဖြေရှင်းရမှာအထောက်အကူမဖြစ်တဲ့အပြင်ပြည်ပခါကိုပုံပြီးတော့စိုးဝါးစီနိုင်တယ်လို့ဆိုပြီးတော့ဒီအဖွဲ့ကိုလက်မခံပါဘူး။ဒီလိုလက်မခံတဲ့အပေါ်မှာနိုင်ငံကာကလည်းဝေဖန်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအချက်ဖတ်မှုတွေကြောင့်အိုးအိမ်စုကွာထွက်ပြေးနေကြတဲ့အကာအကွယ်မဲ့ဝင်ကြမျိုးသမီးနဲ့ကလေးငယ်တွေရဲ့လိုအပ်ချက်တွေကိုမြန်မာအစိုးရကဖြေရှင်းကင်တွယ်ပေးရလိမ့်မယ်လို့စီရောနဲ့ CRC ကော်မတီတွေကပြောနေကြပါ။
ဒီကော်မတီတွေရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်ပေးရမယ့်တာဝန်ရှိတယ်လို့စီရောကော်မတီဥက္ကဋ္ဌတယ်လီယာလိန်နက်ကပြောပါတယ်
In Dubai, CEDAW committee adopted General Recommendation Number 35 on violence against women, and among many very important
CEDAW committee နဲ့ July လထဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးရေပုံရအကြံပြုချက်အမှတ်35ထုတ်ပြန်ထားတာရှိပါတယ်။ဒီအထက်အရေးကြီးတဲ့အချက်တွေထဲမှာတော့ CEDAW အဖွဲ့ဝင်နိုင်ငံအစိုးရတွေအနေနဲ့အခုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေမျိုးတွေမှာဆိုရင်အကြံဖတ်မှုတွေမဖြစ်အောင်ကာကွယ်တာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့အပြစ်ရှိသူတွေကိုအရေးယူတာမျိုးဆောင်ရွက်ရမှာဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့စီရောကော်မတီမှာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေနဲ့အညီလိုက်ပါဆောင်ရွက်ဖို့ပြီးတော့စီရောကော်မတီရဲ့ရေပုံရအကြံပြုချက်အမှတ်35နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းပါတယ်။
မြန်မာအစိုးရအနေနဲ့နိုင်ငံကလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုမြန်မာနိုင်ငံရဲ့အကြာစီမရှိအငြင်းဆုံးဝင်ရောက်ခွင့်ပြုဖို့နဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းစီဒေါနဲ့ CRC ကော်မတီတွေကတိုက်တွန်းပါတယ်။ဒီတော့အထက်မှာပဲနိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကရခိုင်ပြည်နယ်မောင်နှုတ်ကျေးရွာမှာဩဂတ်လ29ရက်နေ့တုန်းကရိုဟင်ဂျာမွတ်စလင်တချို့ရဲရဲဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီရွာမှာရှိတဲ့ရိုဟင်ဂျာရွာသားတချို့ကိုမြန်မာစစ်တပ်ကရိုက်နှက်တာကြားနဲ့ထူတာတနက်နဲ့ပြတ်တက်တာလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တာအပါအဝင်ရရဆက်ဆက်တက်ပြတ်တာတွေရှိခဲ့တယ်လို့ဆိုပြီးတော့နာမည်တွေပုံတွေနဲ့အတူဖော်ပြထားပါတယ်။ဒါပေမဲ့ဒီဖော်ပြချက်နဲ့ပတ်သက်လို့ VOA အနေနဲ့ကတော့တိကျအတည်ပြုနိုင်တာမရှိသေးပါဘူးရှင်
။မတ်ကင်ပြူတွေပြောပြခဲ့တာပါရှင်။မြန်မာနိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေထွက်ပြေးနေတဲ့အခြေအနေပေါ်မှာစိတ်မကောင်းဖြစ်မိတဲ့အကြောင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာသတင်းသုံးနေတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတချို့ကပြောပါတယ်။တစ်ချိန်တည်းမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေကြီးထွားလာမှာကိုရောသူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်ပါစိုးရိမ်နေကြရတဲ့အကြောင်းကိုလည်းပြောပါတယ်။ Writer သတင်းဆောင်ပါကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပါရှင
်။ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေကြီးထွားလာမှာကိုစိုးရိမ်သူတွေထဲမှာဗုဒ္ဓဘာသာဝင်တွေသာမကပဲခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေလည်းပါဝင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်သတင်းသုံးတဲ့မြန်မာဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်တဲ့အရှင်ပရာဂဏဘောဓိကမိန့်ကြပါတယ
် Our community feeling very sad because it is very crisis for our placesA lot of people come in our
ဦးဇင်းတို့နေရာမှာဖြစ်နေတဲ့ပြိပခတွေနဲ့ပတ်သက်ပြီးဘုန်းကြီးတို့အတိုင်းဝန်ကအထူးစိုးရိမ်ပါတယ်မြန်မာပြည်ဘက်ကလူတွေအများကြီးရောက်လာနေကြတယ်ကြမ်းဖက်မှုတွေတွေဦးဇင်းတို့ကစိတ်မကောင်းဖြစ်နေတာပါဦးဇင်းတို့ကတတ်တာမီးရှို့တာတိုက်ခိုက်တာတွေကိုမကြိုက်တဲ့အတွက်အထူးစိတ်မကောင်းဖြစ်ရပါတယ်မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဘာသာဖုံးတော်ကြီးကြောင့်အ ਨੇ ချင်းသာရှိပြီးတော့အများစုကကောက်စ်ဘဇားခရိုင်တွင်မှရှိတာဖြစ်ပါတယ
် Our community every community a minority we are affecting here now I cannot explain all problem
ဒီပါဦးစင်းတို့ရဲ့အတိုင်းဝိုင်းအားလုံးကလူနည်းစုတွေပါနည်းနည်းလေးပဲဒါကြောင့်လဲစိုးရိမ်နေရပါတယ်တော်တော်စင်မှာရှင်းမပြနိုင်ပေမဲ့ရှေ့အနာဂတ်မှာဖြစ်လာနိုင်တာတွေအတွက်စိုးရိမ်တာပါ
2012ခုနှစ်စက်တင်ဘာလအတွင်းတုန်းကလည်းကောက်ပဇားခရိုင်ရာမူးဒေတာမှာလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြိပခါတွေဖြစ်ပွားခဲ့ပြီးအ ਨੇ စုံဗုဒ္ဓဘာသာဖုံးတော်ကြီးကြောင့်ခုနှစ်ကျောင်းကိုမွတ်စလင်တွေကမီးရှို့ဖျက်ဆီးခဲ့ပါတယ်။မီးရှို့ခံခဲ့ရတဲ့ကျောင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကနောက်ပိုင်းမှာပြန်ဆောက်ပေးခဲ့ပေမဲ့ရှေးဟောင်းဖျားတွေနဲ့အဆောက်အုံတွေဆုံးရှုံးခဲ့ရမှုပါတယ
်။ကိုငင်းချန်းပြောပြသွားတာပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲက9နှစ်သက်တမ်းရှိခဲ့ပြီးဖြစ်တဲ့ရိုဟင်ဂျာမိုဘိုင်းဖုန်းသတင်းတောက်ကွန်ရက်အများစုဖျက်ဆီးသွားတာကြောင့်ရခိုင်ပြည်နယ်ထဲကစစ်တပ်ရဲ့ချေမှုန်းမှုအသေးစိတ်သတင်းတွေရဖို့အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့ရိုဟင်ဂျာအတိုင်းဝိုင်းသတင်းဌာနတွေကပြောပါတယ်။ဒါကြောင့်လဲရခိုင်ပြည်နယ်အတွင်းကမြန်မာစစ်တပ်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသတင်းမှန်တွေမရဘဲဖြစ်စေတယ်လို့လဲကဘာတလွားကရိုဟင်ဂျာပြောခွင့်ရာတွေကပြောနေကြတာပါ။မတ်ဟဆင်ရဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်။ရိုဟင်ဂျာလူမှုအတိုင်းဝိုင်းတွင်ကလူငယ်တွေကသူတို့ရွာတွေကအနိုင်ကျင့်စော်ကားမှုဆိုတာတွေကိုလက်ခံတယ်လီဖုန်းနဲ့မှတ်တမ်းရိုက်ကူပြီးအင်တာနက်ကနေပြပကိုပို့တာပါ။ Arakan Times ကိုတီးဖြတ်တင်ဆက်နေတဲ့ရိုဟင်ဂျာဒုက္ခသည်ဂျာဖာ Arakan ကတော့ဒေတာရင်းမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်ပြီးနောက်ပိုင်းဩဂုတ်လကုန်ပိုင်းကဆက်လို့သူစီကိုပေးပို့နေတဲ့မိုဘိုင်းသတင်းတောက်တွေရဲ့90ရာခိုင်နှုန်းကသတင်းမပို့နိုင်တော့ဘူးလို့ပြောပါတယ်။ Saudi Arabia မှာအခြေစိုက်တဲ့ Japan Arakan ကအခုလို့ပြောပါတယ်
။
আরকানমজে ক্লিয়ারেন্স অপারেশন গরু বলি হই মেমা গভর্নমেন্ট থে মাইয়ে হইন্দরে রে
মাসটা নানি শিনলে মু সুরে নিয়া মা রোহিঙ্গা ইউ তাপ্যে আরমা পিউচিন মিশুরা লে পাবারে পিলে সেজুনি টি টুইন রোহিঙ্গা গো ফিনে তাপ্যে মু রে আকু ফিটে জেনফা মু রে গারো আসোয়া দোমা দামে চনরো ইয়ে মোবাইল দিন লাউ দি মিশিরা জেনফা মু নে পাতলু চনরো দরিন ইউ নাইনা গালে ইয়ান আনে রা জাও খাই পি নে আনি আকু দরিন নি ইয়া তাই নে বারে
ရခိုင် ပြည်နယ်မြောက်ပိုင်းကရွာအများစုမှာ လူသူကင်းမဲ့သွားတာနဲ့အတူ မိုဘိုင်းသတင်းတောက်တွေလည်းတခြားသူတွေညီတူ ဘင်္ဂလားဒေ့ရှ်ကိုမဖြစ်မနေထွက်ပြေးကြရတာလို့ ဘင်္ဂလားဒေ့ရှ်အခြေစိုက် ရိုဟင်ဂျာလူမှုအသိုင်းအဝိုင်းခေါင်းဆောင်ကိုကိုလင်းကပြောပါတယ်
တချို့ကပျောက်နေလို့တခြားရိုဟင်ဂျာယောက်ျားတွေညီတူအသက်များခံရသလားဆိုပြီးတော့စိုးရင်စရာပါ တချို့ကတော့ရခိုင်မှာရှိနေတယ်ဒါပေမဲ့အလုပ်လုပ်လို့မရနိုင်တဲ့အခြေအနေမျိုးမှာရှိနေပါတယ်
ဗုဒ္ဓဘာသာဝင်အမျိုးသမီးတအုပ်ကိုရိုဟင်ဂျာမွတ်စလင်တွေကအုပ်စုဖွဲ့အာဓမ္မပြုကျင့်နေဆိုတဲ့ဆွဆွဲချက်နဲ့ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းဝိုင်းကြားအဓိကယုံနေပေါ်ပေါက်ခဲ့တဲ့2000ခုနှစ်ကစလို့ရခိုင်ပြည်နယ်တွင်းကမတရားပြုကျင့်မှုဆိုင်ရာအထောက်အထားတွေကိုမိုဘိုင်းဖုန်းတွေနဲ့ရယူပြီးအင်တာနက်လူမှုကွန်ရက်တွေကနေတဆင့်ပြပကိုပို့ပေးဖို့ရိုဟင်ဂျာလူငယ်အတ lo, listen nyimpamuri, Rohingya Yuarika appear Pietrigo, Madim Pianine Dobu Lole, Rohingya Lumbo Taiwan Kongsang Kuku Linga Piovare. A champ at Daikamuri Pikede, ya can be name Yao Bindi Dago, Drin Dowdi Lulu Lala, Drin Yuguem Yare Chima, Nangaraga Luku Yi Apoy Sidri, Media Dri Etre, Rohingya Lunga Mobile Drin Dowdi Tangani, A Chaladri Ata Yayu Jayare Lule, Ayala Chisai, The Stateless Rohingya website go deep chatu, Rohingya Dokate, Mohammed Rafika Biovare.
Near the Dun Hokodai, the Hobble Lekoya Manashikulase, Arkanos.
Nagana Lukwe, Pedro Mamanes, Rinamariga, Aragon Lukwe, Juba Murin, the Charles, the Rin Chaladigu, Rohingya Mubank, Yagan, Yaju Nirava, through all along as you find the Rinni, Chalani Jalali.
Lukwe, ye Samchi, ye appoint HRW, ye Asha Sanya, Dutia, Nutayimu, Phil Robert Sangaro, D. Rohingya Mubank, the Rinta Gunyago, Rohingya Akwen, ye Samchi, Dunya, Lu, Yinum Josobi. เจซันตะติเนี่ยสวนยีชื่อเดโรฮิงญาอควญยีซ้ําจิตูတွေကသူတို့ဒေတာတွေကအကြံဖတ်မှုတွေကိုရယူကြပြီးသတင်းတွေဓာတ်ပုံတွေဗီဒီယိုတွေကိုကဘာကိုချပြနိုင်တဲ့စွန့်ရီဟာဆိုရင်ပြီးခဲ့တဲ့နှစ်ကအကြံဖတ်မှုတွေအတွင်းနဲ့အခုဩဂုတ်လ
25 ရဲ့မျက်စိတွေနားတွေကဖြစ်ပျက်တာတွေရဲ့နောက်ဆုံးသက်တွေတွေပါ။ဒါကြောင့်လဲဆိုတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့တွေသတင်းတောက်တွေနိုင်ငံတကာစောင့်ကြည့်လေးလာသူတွေဝင်ရောက်ခွင့်တားမြစ်ထားခံရစေကြောင်းပါ။ဗမာအစိုးရကဒီဒေတာတွေကိုလုံးဝပိတ်ထားတာပါ။ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုစနစ်တကျချိုးဖောက်နေပြီးဘယ်သူမှလည်းဘယ်တော့မှမတွေ့ရတော့ပါဘူး။
မြန်မာအစိုးရဘက်ကတော့အစိုးရအစီအစဉ်နဲ့ပြည်တွင်းပြည်ပဒရင်ထောက်တွေကိုအကြံဖတ်မှုဖြစ်နေတဲ့ဒေတာတွင်သတင်းရယူဖို့စီစဉ်ပေးလေရှိပေမဲ့လည်းအစိုးရအစီအစဉ်နဲ့ဖြစ်တဲ့အတွက်လွတ်လွတ်လပ်လပ်သတင်းရယူခွင့်မရဘူးလို့စောင့်ကြည့်လေ့လာသူတွေကဝေဖန်ကြတာဖြစ်ပါလေရှင်
မတင်ကြီးထိုက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘူးရီရောင်မြို့နယ်ကကျေးရွာတချို့ဟာအိန္ဒိယပင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ထွက်ခွာနေစေဖြစ်တဲ့အကြောင်းရခိုင်အစိုးရကပြောပါတယ်။အစိုးရဘက်ပိုင်းကဒီလိုထွက်ခွာသွားမဲ့သူတွေကိုသူတို့တောင်းဆိုတဲ့အချက်တွေဖြည့်ရှင်းပေးမယ်ဆိုတဲ့အကြောင်းအမျိုးမျိုးဖြောင်းပြခဲ့ပေမဲ့တစ်ဖက်နိုင်ငံကိုပဲကိုယ်တော်နဲ့ကိုယ်တွား
ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ကျေးရွာသားအချို့ဟာပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့တည်းကနေအခုအောက်တိုဘာလအစအထိအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာနေကြဆဲဖြစ်ပါတယ်ဒီလိုထွက်ခွာသွားတဲ့လူတွေကိုအာဏာပိုင်တွေဘက်ကလူခွင့်ရေးကော်မရှင်ကမ္ဘာ့တချိန်ကြီးစတဲ့အသိအဖွဲ့တွေနဲ့တွားရောက်တွေ့ဆုံကမတွားဖို့ဖြောင်းပြမှုတွေလုပ်ပေမဲ့ဆက်လက်ထွက်ခွာသွားနေကြဆဲရှိရဲ့လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ်
ဒီကထပ်တော့တော့ဒီလောက်ဆိုရင်တော့နှစ်တောင်းကျော်လောက်ထပ်သွားပြီကျွန်တော်တို့ကတော့သွားတွေ့ရတာမှာဒီလိုမျိုးမဟုတ်ဘူးဒီနိုင်ငံတကာ ဖြစ်ချင်နေအဖွဲ့ကြီးအခုကရောဒီမွတ်စလင်ရမ်းကြီးအဖွဲ့လည်းပါတယ်တပလီဆရာတွေလည်းပါတယ်ဟိုလူခွင့်ကော်မရှင်အဖွဲ့ကြီးလည်းပါတယ်အဖွဲ့မျိုးစုံပေါ့နော်ကျွန်တော်တို့ကကြီးရဲ့ခရိုင်လူနေအဲအဖွဲ့ကြီးလည်းပါတယ်ဒီလိုဘာဖြစ်လို့သွားလဲသွားမေးရတယ်ခမအဲ့တကဒီမှာလဲလိုအပ်တာတွေကိုလည်းအကုန်လုံးဒီမှာဖြည့်ဆည်းဆောင်ရွက်ပေးနေဖြစ်တဲ့အတွက်အဘလိုအပ်လဲအတူတော့ဟိုဘာမှမလို့အခုသူနေနေတော့ဒါဟိုဘက်ကနေပြီးတော့ပို့ဆက်ပြီးတော့ခေါ်တဲ့အတွက်ဒါသူတို့သွားမယ်เนาะအဲ့တော့နောက်တစ်ခုကလေအကြောင်းပြရတော့ဒီခါနေရပေါ့လေအဲ့ဒီလေအကြောင်းပြတာတခုရှိပါတယ်အဲ့ဟိုဘက်ကလေဆက်လိုက်ကြပြီပါသူတို့ရှိနေခေါ်ဆက်လို့ဟိုဘက်ကနေပြီးတော့ပြုတ်ပြတာဖြစ်တဲ့အတွက်သူတို့ဘက်ကတော့ကော်လို့တောင်ဟိုမဖြစ်မနေသွားရမှာပါပဲအတော်ရခါကျလို့စကတူညင်းမိကြတော့ပို့ဆက်ပြီးတော့ပြောရပါတယ်ကျွန်တော်တော့သွားပါပြီဆိုတော့အတင်းအတင်းအတမနဲ့တော့ကျွန်တော်တို့လုပ်တာတော့မဟုတ်ဘူးဒါသူကနေသူဒါသူတို့ဆွေမျိုးတွေရှိရပဲကိုပဲဒါပြန်သွားတဲ့သဘောပါ
ဒီလိုထွက်ခွာသွားတာမှာအကျန်းဖက်ပရိပခ္ခတွေကြုံခဲ့ရတဲ့မောင်တော်ဒေတာပြင်အကျန်းဖက်ခံရခြင်းမရှိတဲ့ဘူဒီရောင်နဲ့မြောင်ဦးဘက်ကအစ္စလမ်ဘာသာဝင်တွေပါထွက်ခွာသွားမှုတွေရှိနေတယ်လို့ဦးတင်မောင်ဆွေကပြောပါတယ်။အာနာပိုင်တွေဘက်ကအတင်းအကျပ်သွားရောက်ဖို့တိုက်တွန်းတာမရှိသလိုတားမြစ်ခြင်းလည်းမရှိဘူးလို့လည်းပြောဆိုထားပါတယ်။တမ်မတော်ဘက်ကလည်းကျမကြီးအတွက်စောင့်ရှောက်မှုတွေပါလုပ်ပေးနေတယ်လို့အရေးပေါ်တားဖွာလာမှုအတွက်ပါလှုပ်ဆောင်ပေးနေရတယ်လို့ဦးတင်မောင်ဆွေကပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကျေးရွာသားတွေဟာမြန်မာအာဏာပိုင်တွေရဲ့ရရက်ဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစင်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတော်အတိုင်းမင်္ဂန်တော်ဆန်းစုကြည်ကိုရိုင်ကစစ်တပ်ကိုလုံထုံးလုံပြီးပေါင်အတွင်းမှာပဲလှုပ်ဆောင်ဖို့ညွှန်ကြားထားပြီးစစ်စင်ရေးတစ်ခုလုံးကိုလည်းပြီးခဲ့တဲ့စက်တင်ဘာ5ရက်နေ့ကနေစပြီးရက်ဆိုင်လိုက်ပြီးဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ခွာနေသလဲဆိုတာကိုနားမလည်နိုင်ကြောင်းစက်တင်ဘာ16ရက်နေ့ကတန်တမန်တွေကိုတွေ့ဆုံချိန်မှာရှင်းလင်းပြောကြားခဲ့ပါတယ်။ဒီလိုထွက်ခွာသွားတာနဲ့ပတ်သက်လို့ဦးတင်မောင်ဆွေကတော့နောက်ွယ်ကနေကြိုးကြိုက်မှုတွေရှိနိုင်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်
။သူတို့တွေကဒီဘာသာတွေကနဲ့သူတို့အုပ်ချုပ်တာဖြစ်တဲ့အတွက်သူတို့ကမိနိုင်မဲ့လို့တယ်သူတို့လူတွေအားလုံးကအထက်ကနေတော့ဒီတိုင်းမပြေဒီတိုင်းမလုပ်တယ်သူတို့ကဟိုဘက်ကနေပြီးတော့အပေါ်ပြန်လာခဲ့သူဆိုတာဖြစ်တဲ့အပေါ်ပြန်လာတာလို့သူတို့ကအေးအေးဆေးဆေးပဲဘာမှကိုကျွန်တော်ဘလို့ပဲထောင်းပြထောင်းပြမရဘူးလေသူနောက်ွယ်နေကြိုးကြင်နေတဲ့အဖွဲတွေပေါ်ပဲဟုတ်ကြည့်တယ်အဲ့ဖွဲ့တွေကပဲသူဘလို့ plan နေရှိလဲတော့မသိ
ဒီလိုထွက်ခွာနေတာတွေကြောင့်လက်ရှိမှာကြမ်းရှိနေတဲ့မွတ်စလင်လူဦးရေစည်းရင်းကိုလည်းပြန်လည်ကောက်ယူမှုတွေလုပ်နေတာတွေရှိပေမဲ့လည်းလုံခြုံရေးအခက်အခဲတွေကြောင့်ကောက်ယူမှုမှာကြန့်ကြာနေရတာတွေလည်းရှိပါတယ်တစ်ချိန်တည်းမှာပဲရခိုင်ဒေသအတွင်းမှာ ARSA လို့ခေါ်တဲ့အကျန်းဖက်အဖွဲ့ဝင်တွေဘက်ကထပ်ပြီးအကျန်းဖက်နိုင်တယ်ဆိုတဲ့သတင်းတွေပြန့်နှံ့ထွက်ပေါ်နေပါတယ်။ဒီအတွက်ဒေတာကန်ပြည်သူတွေမှာဒီသတင်းနဲ့ပတ်သက်လို့ပိုပြီးစိုးရိမ်မကင်းဖြစ်လာရတာတွေရှိနေပါတယ်။သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့ဦးတင်မောင်ဆွေကတိုက်ခိုက်မှုသတင်းတွေထွက်ပေါ်နေတာတွေမှန်မှန်ဆိုတာထက်သူတို့ဘက်ကတော့လုံခြုံရေးကိုသာအဓိကထားဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်နေသားဆောင်အဖွဲ့ကဒူရဲမှုကြီးပညာဦးကလည်းလုံခြုံရေးပိုင်းကိုအထူးပြုပြုထားဆောင်ရွက်နေတယ်လို့ပြောပါတယ်
။မားလီပြည်တွေမှန်နေပြည်တွေကျွန်တော်တို့ကကျွန်တော်တာဝန်ရှိသူအစင်းစင်းနဲ့စီစစ်သုံးသပ်ပြီးတော့ဒါအပြည့်ဖြတ်နော်အဲ့ဒါပြောလို့ညုံကြီးကတော့အမကျွန်တော်တို့အကုန်လုံးကိုအလက်လဲလို့ဒါတိုးမြင့်ထားတာ
ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီလို့ကုလသမဂ္ဂကတော့ထုတ်ပြန်ထားပါရယ်။ဒါပေမဲ့ဒီအရေအတွက်ကိုမြန်မာဘက်ကဟုတ်မဟုတ်အတည်မပြုသေးပါဘူး။ဒီဒုက္ခတွေတွေကိုစီးကျပြီးနိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာဘက်ကကြေးရွာသားတွေဖြစ်တယ်ဆိုရင်တော့လက်ခံမမယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ပြောဆိုထားပါရှင
်။မေခစုံစမ်းတင်ပြခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DBB ရုပ်တံလိုင်းကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Isha Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမိမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာတွေကို DBB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ VOE ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အကြံပေးခြင်းရတော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အားပါရှင်ဗီဒီယိုမြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို line meter 24 25 32 50နဲ့ line meter 190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းနာဆင်ရမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထဲမှာတော့ဒီလူလူကျမ်းမာရေးအစီအစဉ်မြမအရေးသုံးသပ်ချက်မှာတော့
I think it's difficult to know what the numbers are and of course even if you look at somebody
ရခိုင်ရေးမှာမြန်မာနိုင်ငံကအခြေအနေနဲ့တခြားမွတ်စလင်တောင်ကျမ်းသူတွေရှိနေတဲ့ထိုင်းဖိလစ်ပိုင်အခြေအနေတွေရဲ့ကွာခြားမှုတူညီမှုတွေကိုစုနေထားတာကိုနားဆင်ကြရဖို့ရှိပြီးဗုဒ္ဓဟူးနေ့တိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ဒေါက်တာတန့်စောအစီအစဉ်ထုတ်လွှင့်ပေးနေတဲ့လူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါကျမ်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်အဝလွန်ယောဂနဲ့စီးကျူသွေးကျူယောဂတွေလျှော့ချပေးနိုင်မှာဖြစ်တဲ့အကြောင်းဓာတုနဲ့ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဒေါက်တာတင်းတင်းလှိုင်နဲ့အာဟာရပညာရှင်ဒေါက်တာမေဖူးစွန်တို့ကရှင်းလင်းပြောပြပေးမှာဖြစ်ပါတယ်ရှင
်ဗမာရှိတဲ့ကိုလေးစင်ထက်အဆမတန်မြင့်တက်နေပြီးအဝလုံယောဂရှိနေတဲ့သူတွေဟာနှလုံးယောဂ၊သီးတို့ယောဂနဲ့စီးကျူသွေးကျူယောဂတွေဖြစ်ဖို့အခွင့်အရေးများလာပါတယ်။အဝလုံချင်းနဲ့စီးကျူသွေးကျူယောဂရဲ့ဆက်စပ်မှုကိုမေးကြည့်တဲ့အခါမှာတော့ Grand Hunter International Hospital မှာဓာတုနဲ့ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဖြစ်သူဒေါက်တာဒေါ်တင်းတင်းလှိုင်ကအခုလိုပြောပါတယ်
။စီးကျက်တွေများလာနေတဲ့အဲ့အစီတစ်ရှူတွေကနေပြီးတော့စိုက်ဆိုကားလို့ခေါ်တဲ့အဲ့ဓာတ်တွေထုတ်ပါတယ်။အဲ့ဒီလိုမျိုးဓာတ်တွေကသမားတို့ကိုယ်ခန္ဓာထဲမှာရှိတဲ့မုတ်ချိုအိမ်မှာရှိတဲ့ insulin ဖတ်လုံးတော်၎င်းဖတ်လာတဲ့ insulin အစွမ်းတက်တီကိုတော့၎င်းသူကစဆင်းကြည့်ရင်အင်ဆူလင်ရဲ့ပုံမှန်လုပ်ငန်းကဒီကျမတို့ရဲ့သွေးကြောလေးတွေမှာရှိတဲ့ကြားထိုးတက်ကိုပုံမှန် level ဆရာသူကထိန်းပေးတယ်။ဒါပေမဲ့အင်ဆူလင်သုံးအောင်လုပ်မလုပ်တော့ဘူးဆိုလို့ရှိရင်ဒီကြားတွေကရှိစက်နာတဲ့သွေးထဲမှာပုံပြီးတော့အချိန်ကြီးရှိလာတဲ့အခါမှာသွေးချိုးစွာဖြစ်လာတယ်။သွေးချိုးကဒီသွေးထဲကနေပြီးတော့ကြောက်ကွက်ကိုရောက်တဲ့အခါမှာစီးဖြစ်ပေါက်သွားတဲ့အခါမှာစီးထဲမှာလည်းကြားပါလို့ရှိရင်စီးချိုးစွာဖြစ်လာတယ်။
ကိုယ်လေးချင်းပမာဏချင်းတူပေမဲ့အရက်ရှည်တဲ့သူတွေကအဝမလွန်ပဲအရက်ပုတဲ့သူတွေကအဝလွန်နေတာမျိုးကြုံတွေ့ရလေရှိပါတယ်အဝလွန်ခြင်းရှိမရှိကိုကိုယ်လေးချင်းပမာဏနဲ့အရက်အမြင့်တို့ကိုအချိုးချပြီး BMI လို့ခေါ်တဲ့ဂျီညွှန်းကိန်းနဲ့တိုင်းတာရတယ်လို့ဒေါက်တာဒေါ်တင်းတင်းလှိုင်ကပြောပါတယ
်အရက်ရှင်စင်တီမီတာဒါမဟုတ်လို့ရှင်ပေနဲ့ဟိုဟာနဲ့ဓမ္မနဲ့တိုင်းနဲ့အဲ့ဒါရဲ့နောက်ပြီးတော့ခုနကတော့ကိုယ်လေးချိန်တိုင်းတာလို့ရတယ်ကီလိုဂရမ်ဒါမှမဟုတ်လို့ရှင်ပေါင်အဲ့နှစ်ခုရလာတဲ့ကိုယ်လေးချိန်နဲ့အရက်နဲ့ကိုတိုင်းတာပြီးကြွက်ချက်ထားတယ် body mass index အတူအားဖြစ်ဆိုရင် BMI အဲ့ဒီဟာကိုကျမတို့ reference ဆိုတာကြွက်ချက်လို့ရတယ်တယ်လီဖုန်းရှိတဲ့ဒီတိုင်းမှာ internet မှာ BMI calculator လို့ကြွက်ချက်တာလို့ထည့်လိုက်လို့ရှင်ခုနကျမရဲ့အရက်ကျမရဲ့ကိုယ်လေးချိန်ထည့်လိုက်လို့ရှင် BMI ဆိုတာထွက်လာတယ်ပေါ့နော်အဲ့ဒီမှာကျမကျမရဲ့အခွေရပြောထားတာကျမ်းမာတဲ့အရက်နဲ့ရှိစိတ်နဲ့ကိုလေးချိန်ဟာ 18.5 ကနေ 24.6 လို့သတ်မှတ်ထားတယ်။ 25 ထက်ကျော်သွားလို့ရှိရင်ကိုလေးချိန်ပိုတယ်။ 30 ထက်ကျော်သွားလို့ရှိရင်အဝလွန်နဲ့ 35 ထက်ကျော်သွားရင်ဆိုးရွားစွာအဝလွန်လေလို့သတ်မှတ်ထားတယ်
ကိုကိုကိုအဝလွန်နေပြီလို့သိလိုက်ရတဲ့အခါမှာကိုလေးချင်းရှော့ချခြင်းတဲ့သူတွေဟာနေ့စဉ်စားတောက်နေတဲ့အစားအသောက်ပမာဏကိုအဆမတန်ရှော့ချလိရှိကြပါလေအစားအသောက်တိုင်းကိုရှော့ချစရာမလိုပဲအမြင့်တဲ့ကျွယ်ဝတဲ့အစားအစာတွေကိုများများအစားသုံးပေးဖို့လိုတယ်လို့ Grand Hunter International Hospital မှာအာဟာရပညာရှင်ဖြစ်သူဒေါက်တာမေဖူးစွန်ကပြောပါလေ
Healthy eating plate ကိုစားပြီးဆိုလို့ရှိရင်ကျမတို့ပုဂံများပေါ့နော်ဒါနိုင်ငံတကာမှာတတ်မှတ်ထားတာ9 inch ရှိရဲကိုလမပက်လက်ပုဂံရှိရဲဟာကိုစတန်ဒတ်ယူထားပြီးတော့ပုဂံရဲ့တဝက်ပေါ့နော်ကိုကျမတို့ fiber ပါတယ်အဓိက fiber ပါတယ်ဟင်းဟင်းရွက်တွေကိုနေရာပေးပြီးတော့ကျန်တဲ့ပကံ၄ပုံ၃ပုံကျမတို့ carbohydrate ရဲ့အဓိကအစားအစာဖြစ်တဲ့သမင်းမစားရင်ကျမတို့ခောက်ဆွဲစားမယ်ကြာဆန်စားတယ်မိုးရင်းငါးပတ်စားရင်ညက်ခောက်ဆွဲစားတယ်နောက်စံကြုံအခြေခံပြီးထုတ်ထားတဲ့အစားအစာတွေနောက်ပါမုတ်ပေးမုတ်ကြီးနောက်အခုမြန်မာနိုင်ငံမှာဆိုမြန်မာလူတွေစားတဲ့ကောင်းကြီးနဲ့ကောင်းကြီးကိုအခြေခံပြီးသားလုပ်ထားတဲ့မုတ်ကြီးဒါရီအားလုံးကကျွန်တော်တို့ပကံရဲ့၄ပုံ၃ပုံမှာပဲနေရာယူတင်နေနောက်ကျန်တဲ့ပကံရဲ့၄ပုံ၃ပုံကြာကျွန်တော်တို့အသားတက်ပေါ့နော်
အစီအစာရဲ့အဝါလုံယောဂဖြစ်နိုင်တယ်လို့ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ဂစီတက်တွေကိုအလုံးချုံစားသုံးခဲ့မယ်ဆိုရင်လေကိုယ်လေးချိန်မြင့်တက်လာနိုင်ပါတယ်။တခြားတဲ့များတဲ့အစာတောက်တွေကိုအလုံးချုံစားတောက်ခြင်းဟာအဝါလုံယောဂနဲ့ဆီချူသွေးချူယောဂတွေကိုဖြစ်စေနိုင်တယ်လို့ဒေါက်တာမေဖူးစွန်ကပြောပါတယ်
။ဒီ fast food တွေကျွန်တော်တို့ပြီးတော့ attitude ပဲပါပူဆောင်ကြပါတဲ့ energy drinks တွေ။နောက်အတင်းတောက်ဖြိုကြီးအရင်ဝင်ရရတာကြ။ဘာကြောင့်လဲဆိုတော့သူကဈေးလဲတက်တာတယ်။နောက်တစ်ခါကျတော့လွယ်လွယ်ကူကူနဲ့လည်းရတယ်။အဲ့တော့ကျွန်တော်တို့ဥပမာပြောရရင်စားချက်နေတဲ့ကျောင်းသားတယောက်အလွယ်တကူပေါ့နော်ကျောင်းသားရယ်ဖြစ်ဖြစ်အမုတ်ဆိုင်မှာပဲဖြစ်ဖြစ်ဝယ်တောက်လိုက်တဲ့ဒီ energy drink ဆိုပြောရင် ARP အချိုကြီးရာများသွားမယ်ကျမတို့အချိုလက်ဒီအရေးအောင်လုပ်ခဲ့အောင်လုပ်တာကျမတို့ shot တကူတောက်လိုက်တယ်မှာလက်ဖက်စာစုံနဲ့ပေါ့နော်တခြား73စုံ14စုံလောက်အထိခန္ဓာကိုယ်ရဲ့သွေးထဲကိုတခြားတစ်ဖြစ်ရောက်သွားတယ်အဲ့တော့ကျမတို့နိုင်ငံတကာမှာသတ်မှတ်ထားတာဒီတခြားစားသုံးမှုကအပူဆောင်တခြားစားသုံးမှုဒီတရက်ကိုလက်ဖက်စာစုံ6စုံ24ခုကမြတ်မဖို့သိဘူးပိုလာပြီးဆိုရင်လည်းအဲ့လိုပါဒီနောက်ပိုင်းတစ်ပြေးပြေးနဲ့စားလဲစားတယ်ပြန်လဲမတုံးဆိုလို့ရှိရင်ကျမတို့ခန္ဓာကိုယ်မှာစုဆောင်းတာကြီးများလာပြီးတော့ကျမတို့အဝါလုံး overweight အနေဖြစ်တယ် obese အဓိကဖြစ်တယ်မလို့
ကျမကြီးနဲ့ညီညွတ်အောင်နေထိုင်စားတော့ရင်အဝါလုံးယောဂနဲ့စီချူသွေးချူယောဂဖြစ်ပွားမှုတွေကို short ချပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပ
ါဒေါက်တာတန်ဇော်စီစဉ်တင်ဆက်ပေးနေတဲ့လူမှုကျမကြီးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာပေါ်မြမပြည်သူအများစုအမြင်နဲ့ပြပအမြင်တွေဘလို့ကွဲလွဲမှုရှိသလဲ။မွတ်စလင်စုပူတောင်းချမ်းမှုတွေရှိနေတဲ့ထိုင်းနိုင်ငံဖိလစ်ပိုင်နိုင်ငံတွေကအခြေအနေတွေနဲ့မြမနိုင်ငံကအခြေအနေကွာခြားမှုတူညီမှုတွေဘလို့ရှိနေသလဲဆိုတာအမေရိကန်ပြည်ထောင်စုဂျော့ချ်တောင်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခခရစ်စတီနာဖင်နဲ့ဥကြောဇန်တာတို့ဆွေးနွေးတုံ့တက်ထားပါတယ်။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းမြမဒီမိုကရေစီရေကြိုးပမ်းသူចောင်းသားလူငယ်တွေကိုပညာသင်ကြားပို့ချပေးခဲ့ပြီးတဲ့ဒေါက်တာခရစ်စတီနာကရခိုင်မြောက်ပိုင်းပြဿနာရှင်းမြစ်ကိုအခုလိုစတင်တုံ့တက်ပါတယ
်။ I think there are historical roots to the issue because under British rule people from South Asia were encouraged by the British.
ဒီပြဿနာမှာတမိုင်းနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်နေပါတယ်။ဗြိတိသားလက်အောက်မှာတောင်အာရှဒေသကလူတွေကိုအခုမြန်မာနိုင်ငံဖြစ်နေတဲ့ဒေသမှာအခြေချဖို့အားပေးခဲ့ပါတယ်။လွတ်လပ်ရေးရတော့မြန်မာနိုင်ငံကိုတစ်ဆာရှိတဲ့လူတွေနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိခဲ့ပေမဲ့ဗြိတိသားခင်မှာဝင်လာတဲ့လူတွေကြောင့်ဒီမတိုင်ခင်ကနေလာတဲ့သူတွေအကျိုးရုပ်စေတယ်၊နင်းနာရတယ်လို့အများအပြားကအရှုံးမြင်ကြပါတယ်။ဒါကြောင့်မလို့ဗြိတိသားလက်အောက်မှာဝင်လာတဲ့သူတွေကိုနိုင်ငံသားတွေနဲ့အတူအခွင့်အရေးအပြည့်အဝမပေးသင့်ဘူးလို့ယူဆခဲ့ကြပြီးတော့1982ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေနဲ့အတူစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့လုပ်ရက်တွေကဗြိတိသားခေတ်မှာဝင်ရောက်လာတဲ့သူတွေကိုပြည်ပကိုထွက်စေခဲ့ပါတယ်။မထွက်ခွာတဲ့လူတွေအဖို့လဲနိုင်ငံသားဖြစ်ခွင့်ရဖို့ခက်ခဲသွားစေပါတယ်။ပြီးတော့စစ်အုပ်ချုပ်ရေးခေတ်တခြားလုံးမှာလဲတောင်အာရှကဝင်လာတဲ့သူတွေအဖို့ဟိန္ဒူပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်မြမလူအဖွဲ့အစည်းမှာနေရာမရှိဘူးအထူးသဖြင့်မွတ်စလင်တွေအတွက်အခက်အခဲဖြစ်လာပါတယ
်အဲဒီလိုလွတ်လပ်ရေးမတိုင်ခင်ဗြိတိသားခေတ်ကလေးစီကဲတဲ့လူတွေရဲ့ပြဿနာတွေအခုလောလောဆယ်မှာနောက်ပိုင်းဝင်လာတဲ့လူတွေရဲ့ပြဿနာပိုပြီးတော့အပူပြင်းဖြစ်လာတယ်လို့ထင်ပါတယ်ဥပမာဆိုကြပါစို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဖြစ်တဲ့1987နောက်ပိုင်းမှာလူတွေအတော်များများဝင်လာတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ်တခါနေကြကြတဲ့မလုံခြုံတော့စီးပွားရေးသူတို့ဘက်မှာဘွားရက်ဒီအခက်ခဲရောက်ဒီဘက်ကိုပြောင်းရွှေ့လာတဲ့လူတွေအများကြီးရှိတယ်လို့ဆိုကြပါတယ်။ဆိုတော့ဒီလူတွေရဲ့ပြဿနာပိုပြီးအရေးကြီးတယ်ထင်ပါတယ
်။ yeah I think it's difficult to know what the numbers are and of course even if you look at somebody today for instance who was born after 2000 maybe one of their
ဟုတ်ပါတယ်။အရေးအတွက်ဘယ်၍ဘယ်များဆိုတာသိဖို့တော့ခက်ပါတယ်။ဒါမဲ့လည်းခရစ်နှစ်2000ပြည့်ပိုင်းမွေးလာတဲ့သူတွေကိုကြည့်မယ်ဆိုရင်သူတို့ရဲ့ဘိုးဘွားတဦးဟာလွန်ခဲ့တဲ့နှစ်ပေါင်း90လောက်တုန်းကဝင်လာခဲ့တာလည်းဖြစ်နိုင်ပါတယ်။ဒီလူတွေကိုဟိုတုန်းကဝင်လာတဲ့သူအခုနောက်ဝင်လာတဲ့သူဆိုတာခွဲခြားရခက်မယ်လို့ထင်ပါတယ်။1988-89မှာစစ်အစိုးရကရခိုင်ပြည်မြောက်ပိုင်းကမွတ်စလင်တွေကိုမောင်းထုတ်ခဲ့တယ်ဆိုတာကိုလည်းသတိရတင်ပါတယ်။1990ပြည့်လွန်အစောပိုင်းမှာလည်းအလားတူလုပ်ခဲ့ပါသေးတယ်။ဒါကြောင့်မလို့သူတို့ကိုသူတို့ရိုဟင်ဂျာလို့အသက်မဲ့သူတွေဟာတိတ်နဲ့ချီပြီးတော့မြန်မာပြည်ပြင်ပကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့၈နှစ်ပြည်ပခါတွေမဖြစ်ခင်ကတည်းကပါ
။ကျွန်တော်ဒီညမှာနှိုင်းစင်စဉ်းစားမိရတူကတော့ဒီလိုအနောက်ဘက်ကမွတ်စလင်တွေဝင်လာသလိုပဲအရှေ့ဘက်မှာလည်းတရုတ်နေစားကတရုတ်တွေဝင်လာတာရှိပါတယ်။အဲ့လိုအရှေ့ဘက်ကတရုတ်တွေဝင်လာတာဟာတလောက်ထိပြဿနာကြီးကြီးမားမားဖြစ်မလာပဲနဲ့အနောက်ဘက်ကမွတ်စလင်တွေဝင်လာတာကဘာကြောင့်ပိုပြီးအရေးကြီးတဲ့ပြဿနာဖြစ်ရလဲဆိုတာလေကျွန်တော်နှိုင်းစင်ကြည့်တဲ့ထင်ပါတယ်ခရစ်စတီနာ
Well I think that's a very important question to ask because it and that does you know suggest that
ဒါဟာတိတ်ကိုအရေးကြီးတဲ့မိကွန်းတစ်ခုပါ။နောက်ပြီးတော့ဒါကဘာကိုဖော်ပြနေလဲဆိုတော့လူအုပ်စုတိုင်းအတွက်ပြဿနာမဖြစ်ပေမဲ့လည်းတချို့သောအုပ်စုတွေနဲ့ကြောင့်မှပြဿနာဖြစ်ရတယ်ဆိုတာတိုင်းပြည်မှာရှိတဲ့လူတို့အများစုရဲ့ထင်မြင်ချက်ပတ်စက်ရှင်အပေါ်မှာမူတည်ရဲဆိုတာပဲဖြစ်ပါတယ်။တရုတ်နိုင်ငံသားဖြစ်ခွင့်ရှိကြတယ်။ဒါမဲ့လည်းရိုဟင်ဂျာဆိုသူတွေအပေါ်မှာ ကြတော့မူဝါဒကအကွဲပြားသွားပါတယ်။
ဒီလိုမျိုးကွဲလွဲတဲ့မူဝါဒအထားရှိတာဟာဘာသာရေးကိစ္စလဲပါဝင်တယ်လို့ထင်ပါတယ်။ဒါဟာမွတ်စလင်လူဦးရေဟာမြန်မာပြည်မှာဗုဒ္ဓဘာသာတည်ငြိမ်ရေးကိုချိန်ချောင်းနေတယ်ဆိုတဲ့စိုးရိမ်စိတ်ပေါ်ထွက်လာနေလို့လည်းဖြစ်နိုင်ပါတယ်။ဆိုတော့ဒီစိုးရိမ်စိတ်ဟာတကယ်အချိန်ကြီးစီးရဲ့စိုးရိမ်စိတ်
Well, I suppose for people who believe this, for them, it is a reality. But for outsiders,
reality လို့ထင်ပါတယ်။ဒါပေမဲ့အပြင်ကလူတွေအနေနဲ့တော့အဲ့လိုမျိုးရှုမြင်မှုခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာမွတ်စလင်လူဦးရေကတိတ်ကိုနေပါတယ်။လေးရာခိုင်နှုန်းအောက်ပဲရှိမယ်လို့ကျွန်မထင်ပါတယ်။လွန်ခဲ့တဲ့နှစ်၃၀ကျော်အတွင်းမှာဒီချက်ပိုများလာတယ်လို့လည်းတကောင်စင်းမှမတွေ့ရပါဘူး။သူတို့လူဦးရေဟာအရင်နဲ့အတူတူပဲရှိနေပါတယ်။ ဒါကြောင့်မလို့တိုင်းနိုင်ငံလုံးကိုကြည့်မယ်ဆိုရင်ချင်းချောက်မှုတစ်စုံတရာမတွေ့ရပါဘူး။ရခိုင်ပြည်ကလူတွေအဖို့ရောအဲ့ကိစ္စစိုးရင်ကြတာကျွန်မနားလည်နိုင်ပါတယ်။မွတ်စလင်ဦးရေကနေ့စဉ်နဲ့အမျှတိုးပွားလာနေတာပါ။ဒါမဲ့လည်းဘာသာရေးမတူတဲ့အတွက်အတူမနေနိုင်ဘူးဆိုတာလည်းမဟုတ်ပါဘူး။တိုင်းပြည်ကိုအတူတကသစ္စာစောင့်တည်ကြမယ်ဆိုတာလည်းဖြစ်နိုင်ပါတယ်။သူတို့ပြည်နယ်မှာပညာရေးက
humanitarian crisis for the ai kisa go ba adika tha bi pyo ni ja ba de da ga lo lo se phit ne kisa sa phit ba de ta ga dan pu bi ne sai ne a che kan kisa a che kan pyatna go lu le tait ma sin sa ya bu nai ngai kisa go tait a le ne ma tha ja bu so da lo lo se twet ni ja ba de be lu tawa ba le
Yes, well, I think that, you know, when over 400,000 people cross a border into another country,
that's a different color of them. Lubang leading to the China and go to twice, really. Sana Mupjatanari, a dido carry, Miaja, Shimaba. Piro Asaga, the yes can go die kite, Yakai Pin and Edgwa, the Biloma, Kandian Dora, Trendy Jamale, Dejavari. The Daikai Muria, and a Jimarale, Mamma. They be so in Yavari. ဒါကြောင့်မလို့ဒီအချိန်မျိုးမှာပို့ပြီးတော့နေဆိုင်နေနိုင်ငံရေးပြဿနာတွေကိုအာရုံစိုက်ဖို့ခက်ခဲပါလိမ့်မယ်။ဖြတ်ပြေးခဲ့ကြရတဲ့သူတွေဒီအချိန်မှာမွတ်စလင်ဟိန္ဒူရခိုင်တခြားလူမျိုးစုတွေဘယ်သူပဲဖြစ်ဖြစ်ပြည်ရင်းပြည်ပါအကြမ်းဖက်မှုတွေကြောင့်ထိခိုက်နေနာခဲ့ရတဲ့သူတွေအားလုံးရဲ့အတီးတို့ခါတွေကိုကျူးဆိုက်ကြရမယ်အချိန်မှာလူတွေအားလုံးအနေနဲ့ကင်းပြီးတော့လုံခြုံမှုရှိပ
မျိုးမျိုးဝေဖန်ပုခတ်ချုပ်ချနေကြပါတယ်ရွေးကောက်ပွဲကာလတုန်းကလည်းပဲအန်အယ်ဒီပါတီမှာတက်ကြွလှုပ်ရှားတဲ့မွတ်စလင်အများကြီးရှိခဲ့တဲ့အတိုင်းဖီရိုးကိုအမတ်ကိုယ်စားလှောင်ဖြစ်တရက်ကမှမရွေးချယ်ခဲ့ဘူးဆိုတဲ့ကိစ္စလည်းရှိပါတယ်တကယ်ကပြည်သူလူထုအများစုကိုနှိုက်ကမွတ်စလင်တွေအပေါ်မှာအမြင်ဆောင်နေတယ်လို့ပြောရလိမ့်မလားပါပဲအမျိုးဘာသာစွဲတွေကတော်လေးပြင်းထန်လာနေပါတယ်မြန် လွယ်ကူပါမလားခင်ဗျာလူတွေထောက်ခံမှုဆုံဆုံးမသွားနိုင်ဘူးလား
Well, you raise a good point because, you know, throughout the period of military rule, this fear of Muslims and...
ဒါစဉ်းစားရမယ့်ကိစ္စပါ။စစ်အုပ်ချုပ်ရေးကာလတခြားလုံးမွတ်စလင်ကြောက်စိတ်တွေရိုဟင်ဂျာဆန့်ကျင်မှုတွေကိုမီဒီယာတွေနဲ့တခြားနိုင်ငံမှာရန်ညားတွေကတဆင်တောက်လျှောက်ဖြန့်ဖြူးလာခဲ့တာပါ။တကယ်တော့ရိုဟင်ဂျာကိုမတွေ့ဘူးတဲ့သူတွေအများကြီးပါ။ဒါမဲ့သူတို့ကလည်းရိုဟင်ဂျာဆိုကြောက်နေကြပါတယ်။ရိုဟင်ဂျာတွေဟာသူတို့ရဲ့ရန်သူလို့ထင်နေကြပါတယ်။ဒါစိတ်ပြက်စရာကောင်းတဲ့အလားအလာပါ။တကယ်တော့အချင်းချင်းထိတွေ့ဆက်ဆံကြည့်ရင်သူတို့ဟာဘွားတူလူသားတွေပဲဆိုတာနားလည်ကြမှာပါ။သူတို့ဟာလည်းသူတို့မိသားစုနဲ့ငြိမ်းချင်းချင်းချင်းနေထိုင်ခြင်းနဲ့တရားဥပဒေကိုလေးစားလိုက်နာကြတယ်။ခွဲခြားဆက်ဆံမှုမတင်ဘူးလို့ထင်မြင်လာကြမှာပါ။ဒေါ်ဆဲစုကြည်နေနဲ့တော့လူတွေသူတို့ကြီးပြင်းလာရတဲ့အတွေးအမြင်တွေကိုကြောင်းလဲပစ်ဖို့အခက်အခဲရှိပါတယ်။ဒါမဲ့သူ့အနေနဲ့တော့စာနာစိမ့်နဲ့ရှုမြင်ပြောဆိုဖို့ဆိုတာတော့ဖြစ်နိုင်မယ်ထင်ပါတယ
်။ဒီလိုအလားတူပြဿနာမျိုးမွတ်စလင်တွေနံဖြစ်တဲ့ပြိပခာမျိုးပြဿနာမျိုးဟာမြန်မာနိုင်ငံမှာသာမကဘူးဒီအစီအလောင်ရှားထိုင်းနိုင်ငံတောင်ပိုင်းမှာရှိတယ်ဒါကဖိလစ်ပိုင်တောင်ပိုင်းမှာလည်းတွေ့ရပါတယ်ဒီအခြေအနေတွေနဲ့မြန်မာအခြေအနေကိုနှိုင်းယှဉ်ကြည့်ပါအောင်ခရစ်စတီနာ
Yeah you know there are minority Muslim populations in both Thailand and the Philippines Thailand of course is a majority Buddhist country and the
Thailand ဖိလစ်ပိုင်နိုင်ငံနှစ်နိုင်ငံလုံးမှာမွတ်စလင်လူနည်းစုတွေရှိကြပါတယ်ဒ ထိုင်းနိုင်ငံဟာဗုဒ္ဓဘာသာလူများစုနိုင်ငံဖြစ်ပြီးတော့ဖိလစ်ပိုင်ကခရစ်ယာန်လူများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်ပြီးတော့နှစ်နိုင်ငံလုံးရဲ့တောင်ပိုင်းနေမွတ်စလင်တွေကသူတို့ဟာခွဲခြားဆက်ဆံခံနေရတယ်လို့ယူဆပြီးတော့နှစ်နိုင်ငံလုံးမှာပဲလက်နက်ကင်တိုက်ခိုက်မှုတွေလုပ်နေကြပါတယ်မြန်မာနိုင်ငံနဲ့ကြီးကြီးမားမားကွာခြားတဲ့အခြေအနေတော့ထိုင်းနဲ့ဖိလစ်ပိုင်ကမွတ်
တို့ရဲ့ဘဝမိဘတွေဟာနိုင်ငံတွေမှာနှစ်ပေါင်း200နေထိုင်ခဲ့ဘူးတော့မှနိုင်ငံသားဖြစ်ရမယ်ဆိုတဲ့တတ်မှတ်ချက်မရှိပါဘူး။သူတို့ဟာအဲ့ဒီတိုင်းပြည်တွေမှာကာလတာရှည်နေလာခဲ့ကြပြီးတော့ဆက်လက်နေထိုင်ခွင့်တွေလည်းငင်းပယ်မခံရပါဘူး။ဒါမဲ့လည်းမြန်မာနိုင်ငံကမွတ်စလင်တွေနဲ့တွေ့ရတဲ့အချက်ကတော့သူတို့ဟာမွတ်စလင်တွေဖြစ်နေတယ်ဆိုတဲ့အတွက်ခွဲခြားဆက်ဆံခံရပြီးတော့အဲ့ဒီတိုင်းပြည်တွေထဲမှာတိုးတက်မဲ့အခွင့်အလမ်းတွေမရှိဘူးဆိုတဲ့ခံစားချက်ပဲဖြစ်ပါတယ်
။မြန်မာပြည်မှာလည်းဒီလိုပဲ NLD အစိုးရကအခုနောက်ဆုံးနိုင်ငံသားပြည်ပလုတ်တော်ဒီလူရရိုဟင်ဂျာလို့အသိမှတ်ပြုရမယ်ဆိုတာပဲတင်းခံနေကြတယ်လို့ကြားပါရတယ်။အစိုးရကလူမျိုးနာမည်မထည့်တော့ဘူးလို့ပြောတဲ့အခါလဲဒါတွေကလက်မခံဘူးဒီဟာကိုပဲသူတို့ဆက်လက်ပြီးတော့တောင်းဆိုတင်းခံနေကြလို့သိရပါတယ်။ဆိုတော့ဒီလူရများသောအချင်းချင်းရတဲ့ပညာတတ်တဲ့လူတွေဖြစ်နေကြတော့သူတို့ဘက်ကနိုင်ငံရေးသမားတွေအထူးဖြင့်ပြင်ပဒီစီယုံလှုံ့ဆော်နေတဲ့လူတွေဆွေးထိုးလှုံ့ဆော်မှုကလည်းပဲတော်တော်အရေးပါနေတယ်လို့တချို့ကသုံးသပ်ကြပါတယ်အဲ့ဒါဘယ်လိုမြင်လဲခရစ်စတီ
Well I mean I think the problem starts with the fact that citizenship in Myanmar is based on ethnicity
ပြဿနာစတင်ရတာကတော့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်မှုဟာ ethnicity လူမျိုးနွယ်ပေါ်မှာအခြေခံထားလို့ကျွန်မထင်ပါတယ်ဒါဟာကဘာမှာအတော်ထူးဆန်းနေတာပါနိုင်ငံအများပြားမှာဆိုရင်ဒီတိုင်းပြည်တွင်းမှာဝေးဖွားသူဖြစ်ရမယ်မိဘနှစ်ပါးဒီတိုင်းပြည်မှာနေထိုင်ရမယ်ဆိုတာတွေနဲ့သတ်မှတ်ပါတယ်လူမျိုးနွယ်နဲ့မဆိုင်ပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံသားဆိုတာအစိုးရကသတ်မှတ်ထားတဲ့မျိုးနွယ်အုပ်စုတစ်ခုခုမှာပါဝင်ရမယ်ဆိုရဲသတ်မှတ်ချက်မျိုးမရှိရင်ဘာပြဿနာမှမရှိပါဘူးရိုဟင်ဂျာဟုတ်တယ်မဟုတ်ဘူးဆိုတာအရေးမကြီးတော့ပါဘူးသူတို့ဟာသူတို့ရိုဟင်ဂျာလို့ခေါ်နေရင်လည်းတိုင်းပြည်ရဲ့ကျန်တဲ့သူတွေအနေနဲ့ယူဆိုင်စရာမလိုပါဘူးအခုသူတို့ရိုဟင်ဂျာလို့တတ်မှတ်စေချင်တာလေအဲ့ဒီလိုမျိုးမျိုးနွယ်တစ်ခုခုဖြစ်အတိအမှတ်ပြုခံရတော့မှနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိနေတယ်ဆိုလို့ဖြစ်ပါလိမ့်မယ်။ရှေ့ရဲ့ပြည်သက်တွေကိုသိစေချင်ပါလေ။သူတို့အမေရိကန်ပြည်သားစုကိုပဲဖြစ်စေတခြားနိုင်ငံတစ်ခုခုကိုဖြစ်စေသွားနေရင်ဘယ်သူကမှဘိုးဘွားမိဘတွေနှစ်ပေါင်း200ကျော်နေထိုင်ခဲ့ရလားဆိုတာမစစ်သေးပါဘူး။အဲ့ဒီနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ဆိုရင်အဲ့ဒီနိုင်ငံဟာသူတို့နိုင်ငံမှာပဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကလူတွေရဲ့အမြင်ကတော့ဒီနိုင်ငံသားမှာရောက်နေတဲ့အထူးသဖြင့်မြန်မာတွေနဲ့မကဘူးဥပမာဗြိတိန်နိုင်ငံမှာဆိုလို့ရှိရင်တောင်အာရှလူတွေအများကြီးရှိပါတယ်ဒါပေမဲ့သူတို့ဒီဟာကိုသူတို့နယ်မြေအဖြစ်သတ်မှတ်ဘူးဆိုတာတောင်းခံကြတာမရှိပါဘူးဒီမှာကတော့သူတို့အတွက်သိကြနယ်မြေပိုင်ဆိုင်မှုတောင်းဆိုကြတယ်ဆိုတာကိုလည်းစိုးရင်လည်းလို့ပြောကြပါတယ
် I do think it's important to remember that there certainly have been Muslims in that area dating back centuries it was a mixed
အဲ့ဒီတောင်မှာမွတ်စလင်တွေတကယ်ပဲရှိနေခဲ့တယ်ဆိုတာလည်းသတိပြုသင့်ပါတယ်ဒီရာစုနဲ့ချီပြီးတော့ကိုသူတို့ရှေ့လာခဲ့တာပါဗုဒ္ဓဘာသာနဲ့မွတ်စလင်တွေရောနှောနေခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာလည်းဗုဒ္ဓဘာသာဝင်တွေရှိပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရပိုင်ခွင့်တွေကိုမပိတ်ပင်ပါဘူးမွတ်စလင်နိုင်ငံမှာမနေရဘူးလို့မပြောပါဘူးဥနုလက်ထက်ကလည်းမေယူနယ်ကြားခရိုင်ဆိုပြီးတော့တီးကြားသတ်မှတ်ပေးခဲ့တာရှိပါတယ်
ကျဆန်းသားရဲ့မြန်မာရေးတုံ့တက်ချက်ကို VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းသတင်းပတ်စင်ကန်တာအောက်ကနေနှာစင်နိုင်ပါတယ်။အခုလာမယ့်စနေညထားရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ရာရှိညာရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံခါနဲ့ဆက်ဆံရေးမှာညှိနှိုင်းပြက်စရာတွေရှိနေရပါတယ်။ရခိုင်ပြည်နယ်အခြေအနေကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်ဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်။နေ့ရက်ထိုင်ရက်တွေလိုက်စီစဉ်ကပြေဆိုပါတယ်ရှင်။
VOE America န်တန်ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Premier League မှာတော့ Man City သင်းကချန်ပီယံ Chelsea ကို Stamford Bridge မှာအနိုင်ရသွားပါတယ် Catalonia လူထုဆန္ဒခံယူပွဲကြောင့် Barcelona သင်းဟာ La Liga ကထွက်ပြီးတော့ဥရောပထိပ်တန်းအမှတ်ပေးပွဲတစ်ခုခုကိုဝင်ပြိုင်နိုင်တယ်လို့ပြောလိုက်ပါတယ် Britain နိုင်ငံမှာပြုလုပ်တဲ့ English Open Foot Golf ပြိုင်ပွဲမှာတော့ England က Jamie Cullum အနိုင်ရသွားခဲ့ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီပတ်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ချန်ပီယံ Chelsea နဲ့ Manchester City တို့ကစားခဲ့ကြပါတယ်။ Man City မှာအားထားတဲ့တိုက်စစ်မှုအဂွေးရောမပါနိုင်တာကလွဲလို့ကျန်တဲ့လူစုံပါဝင်ခဲ့ပြီးတော့ Stamford Bridge မှာတိုက်စစ်အားသင့်တဲ့သူအများစုကိုထည့်ပြီးကစားသွားပါတယ်။ပထမပိုင်းမှာနှစ်သင်းလုံးဂိုးမသွင်းနိုင်ခဲ့ပဲဒီပွဲတော့တစ်လုံးတည်းသောအနိုင်ဂိုးကိုတော့ Belgian ကွင်းလယ်လူ Kevin De Bruyne က66မိနစ်မှာ Penalty Area အပြင်ဘက်ကနေကန်သွင်းသွားခဲ့တာပါ။ဒါကြောင့်ဒီပွဲမှာ Man City က Chelsea ကိုတကူကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်။ Chelsea ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Man City နေပြ Pep Guardiola ပြောတာကတော့
We are so happy for the victory because we are here for the results but especially the way we play.
ဒီပွဲနိုင်လဲလို့ကျွန်တော်တို့အယံပျော်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကိုလာတာနိုင်ခြင်းလို့ပါ။အထူးဖြင့် Stamford Bridge မှာကျွန်တော်တို့ကစားပုံအယံကောင်းပါတယ်။သူတို့ဘလောက်ကောင်းတယ်ဘလောက်မြန်တယ်ဆိုတာပြောဖို့လိုမှမဖြစ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲတင်းတင်းနဲ့ဘောလုံးကိုကန်ကစားနိုင်ခဲ့တယ်လို့အတင်းဝင်အတင်းဖြတ်ပုံစံနဲ့ကစားနိုင်ခဲ့ပါတယ
်။ Chelsea နေပြ County ကတော့ဒီပွဲရှုံးလိုက်လို့စိတ်ပျက်မိတယ်လို့ပြောပါတယ်။
For sure there is a disappointment for
ဒီကြာကဒီပွဲရှုံးသွားတဲ့အတွက်စိတ်ပျက်မိပါတယ်။ဒါပေမဲ့တချိန်တည်းမှာလည်းကျွန်တော်တို့ကစားသမားတွေဘက်ကစွမ်းကုန်ကစားခဲ့တဲ့အတွက်ကျေနပ်ပါတယ်။ကျွန်တော်တို့ကအသင်းကောင်းသတင်းနဲ့ကစားခဲ့ရပြီးတော့အခွင့်အရေးတွေဖန်တီးနိုင်ခဲ့ပြီးမှဂိုးတော့မရခဲ့ပါဘူး။ Man City အသင်းကဂိုးသွင်းခွင့်တွေဖန်တီးနိုင်ခဲ့ပြီးဂိုးလည်းသွင်းနိုင်ခဲ့ပါတယ်။ဒီလိုပွဲမျိုးမှာဂိုးရင်သွင်းနိုင်ဖို့ကအရေးကြီးပါတယ်
။ဒီတစ်ပတ်မှာ Manchester United ကလည်း Crystal Palace ကို Old Trafford မှာ၄ဂိုးမရှိနဲ့အပြတ်သတ်အနိုင်ရခဲ့ပါတယ်။ Man United ဂိုးတွေကိုတော့ Fellaini က၂ဂိုးမာတာနဲ့လူကာကူတို့ကတကူစီသွင်းခဲ့ကြတာပါ။ဒါကြောင့်9ပွဲပြီးတဲ့အချိန်မှာ Man City နဲ့ Man U တို့6ပွဲနိုင်တပွဲစီနဲ့19ပတ်စီရထားပြီးတော့ Man City ကဂိုးကွာချချက်တကူအတာနဲ့ဥဆောင်နေပါတယ်ခင်ဗျာ Man City တိုက်စစ်မှု Sergio Aguero ကတော့နိုင်ယူနှချောင်းကျိုးသွားတဲ့အတွက်လာတော်ကြာအနာယူရမယ့်အနေအထားဖြစ်နေပါတယ်။အသက်29နှစ်ရှိဖြစ်တဲ့အဂွေရိုဟာသူ့ရဲ့အားလည်းရဲ့အတွင်းနယ်သာလန်နိုင်ငံအမ်စတာဒမ်မှာလုပ်တဲ့ဖြောပြေးပွဲတစ်ခုကိုသွားခဲ့ပြီးတော့အဲ့ဒီမှာသူစီးလာတဲ့တိုက်စီကလမ်းဘေးတက်တိုင်ကိုဝင်တိုက်မိပြီးတော့အဂွေရိုရဲ့နိုင်ယူနှချောင်းကျိုးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂျာမနီမှာတော့ဘန်မြူနစ်အသင်းကကာလိုအန်ချယ်လော့တီကိုနီးပြအဖြစ်ကနေပြီးခဲ့တဲ့ဘက်မှာထုတ်ပယ်လိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့ဥရောပချန်ပီယံစ်လိဂ်အုပ်စုပွဲမှာPSG အသင်းကို3-0မရှိနဲ့ရှုံးပြီးတရချာမှာထုတ်ပယ်လိုက်တာဖြစ်တယ်လို့ Bayern Munich အသင်းကအတည်ပြုပါတယ်။ Ancelotti ကိုထုတ်လိုက်တာနဲ့ပတ်သက်ပြီးတော့လည်း Bayern အသင်းရဲ့အားကစား Director Hasan Salihamidžić ပြောတာက
Schwierig das jetzt zu beantworten. Vielleicht muss man sich ein bisschen Zeit
အသင်းမှာအခြေအနေကမကောင်းပါဘူး။ကျွန်တော်တို့ကောင်းကောင်းမကစားနိုင်တယ်လို့တူးတက်မှုလည်းမရှိလာပါဘူး။အသင်းမှာအားနည်းချက်တွေကိုတွေ့နေရပြီးတော့ဒီပြကလည်းအသင်းကိုတူးတက်လာအောင်လို့ဆွဲဆောင်မှုရှိအောင်မလုပ်နိုင်ပဲဖြစ်နေပါတယ်။နိုင်ယုံလောင်းနေကတော့အလုံးမဖြစ်ပါဘူး
။ဘိုင်ယန်အသင်းကတော့အန်ချယ်လော့တီနေရာမှာလက်ထောက်နီးပြဝီလီဆက်ညောကိုယာယီနီးပြအဖြစ်နဲ့ခံသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ပြင်းမှာတော့ပြင်းစစ်နောက်တန်းလူ Rafael Varane ကို Real Madrid အသင်းကစားကြုပ်တက်တန်းထိုးလိုက်ပါပြီ Varane နဲ့ Real တို့စားကြုပ်တက်တန်းနှစ်နှစ်ထပ်ထိုးလိုက်တာကြောင့်သူက Real အသင်းမှာ2022ခုနှစ်အထိဆက်ပြီးရှိသွားမှာဖြစ်တယ်လို့ Varane ကပြောပါတယ်တချိန်ထဲမှာပဲ Real Madrid က Marco Asensio ကိုလည်းစားကြုပ်တက်တန်း6နှစ်ထပ်ထိုးလိုက်ပါတယ်ဒါကြောင့် Asensio အနေနဲ့ Real Madrid အသင်းမှာ2023ခုနှစ်အထိဆက်ပြီးရှိသွားမှာဖြစ်ပါတယ်
ကမ္ဘာအကောင်းဆုံးအသင်းဖြစ်တဲ့ရီယယ်အသင်းနဲ့အခုလိုစာချုပ်တက်တန်းထပ်တိုးနိုင်လိုက်တဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းရီယယ်အသင်းနဲ့အတူစုဖလားတွေအများကြီးရနိုင်ဖို့မျှော်လင့်ထားပြီးတော့အခုလိုစာချုပ်ထပ်တိုးလိုက်တဲ့ပုံမှာဝမ်းသာပျော်ရွှင်မိတယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ ပိနေငံမှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကတ်တလိုနီးယားဒေသခွဲထွက်ဖို့လူလူဆန္ဒခံယူပွဲပြုလုပ်ခဲ့ပြီးတော့ဒီဆန္ဒခံယူပွဲကြောင့်လက်မကြီးဘာစီလိုနာအသင်းအနေနဲ့အနာဂတ်မှာလာလီဂါမှာဆက်ရှိမရှိဆိုတာလဲမသေးမချာဖြစ်လာနေပါတယ်တကယ်လို့ကတ်တလိုနီးယားဒေသသားစပိန်ကနေခွဲထွက်ဖြစ်ခဲ့မယ်ဆိုရင်ဘာစီလိုနာအက်စပန်ယိုးနဲ့တခြားဒေသတွင်းကအသင်းတွေအနေနဲ့လာလီဂါကနေထွက်ပြီး
ွက်မယ်ဆိုရင်တော့စပိန်လက်ရေးစင်အတော်များများလဲဘာစလိုနာမှာရှိနေတာကြောင့်စပိန်အသင်းကိုလည်းအတိုင်းအတာတစ်ခုအထိကြရရိုက်ခတ်မှုတွေရှိလာမှအသေးစားပဲလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နဲ့ဥရောပနိုင်ငံတချို့မှာတော့ foot golf ဆိုတဲ့ကစားနည်းကတဖြည်းဖြည်းနဲ့ပို့ပြီးတော့ရေပန်းစားလာနေပါတယ် foot golf ဆိုတာကတော့ဘောလုံးနဲ့ဂေါက်သီးအားကစားနည်းနှမျိုးကိုပေါင်းဆက်ပြီးဂေါက်ကွင်းတွေမှာဘောလုံးကိုဂေါက်သီးရိုက်လို့ကစားကြတာပါဂေါက်သီးနေရာမှာဘောလုံးနဲ့အစားထိုးပြီးတော့ဂေါက်တုံးနဲ့ရိုက်တာအစားဘောလုံးကန်လို့ခြေထောက်နဲ့ကန်ပြီးကစားကြတာလည်းဖြစ်ပါတယ်ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့ဘက်ကပြုလုပ်တဲ့ English Open foot golf ပြိုင်ပွဲမှာတော့ဥရောပကပြိုင်ပွဲဝင်120ကျော်ဝင်ပြိုင်ခဲ့ကြပြီးတော့အင်္ဂလန်က Jamie Cullum ကသတ်မှတ်ထားတာထက်11ချက်ရှော့ကစားပြီးတော့အနိုင်ရသွားတယ်ဆိုတာပြောကြားရင်းနဲ့ပဲအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လှန့်ချိန်ပြပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50လို့ကနေနားဆင်နိုင်ပါတယ် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခု VOA ရဲ့ပုတ်ထူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။မက်ကန်ပြည်အောင်စုမှလူပေါင်း58ယောက်တမနဲ့တိစုံရဲ့ပြစ်ခတ်မှုဖြစ်ပွားရာ Las Vegas မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲတွားရောက်နေပါပြီ။ကြီးစင်တွင်မှာတော့လေးစားမှုကိုပြသဖို့နဲ့အချင်းတို့တွင်မှာပြည်ပြောင်းပြောင်းဆွမ်းဆောင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်တဲ့အကြောင်း Washington DC ကနေမထွက်ခွာခင်သမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့တာပါ။လူညွေးအနာဝင်အချက်လက်တွေထပ်မံသိရှိထားပြီးတင့်တော်တဲ့အချိန်မှာထုတ်ပြန်သွားလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဂီတာဝတ်တစ်ခုကတောင်းတဲ့ချီလူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးတဲ့နောက်ကိုကိုကိုအဆုံးစီရင်သွားတဲ့သနသမားရဲ့တက်ခိုက်မှုကျူးလွန်လာတဲ့အကြောင်းရင်းကိုတော့အာနာဝင်ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။64နှစ်အရွယ်စတီဖန်ပက်တာဆူဆူဟာပြစ်ခတ်မှုကျူးလွန်တဲ့သနသမားဖြစ်ကြောင်းအာနာဝင်ပြောဆိုထားပြီးသူ့ရဲ့ရည်စားဖြစ်သူကတော့တက်ခိုက်မှုဖြစ်တဲ့တင်းငွေနေတုန်းကဖိလစ်ပိုင်နိုင်ငံမှာရောက်နေပြီးမနေ့တုန်းကပဲအမေရိကန်ပြည်အောင်စုကိုပြန်လည်ရရှိလာရမှာတော့လော့စ်အန်ဂျလိစ်အပြည်အစံလေးစိတ်မှာအမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးပြု FBI တာဝန်ရှိသူတွေကတွေ့ဆုံမေးမြန်းနေကြပါတယ်။စပိန်နိုင်ငံမှာတိကျခွက်ထွက်ရေးအတွက်တင်းငွေနေကလူမှုဆန္ဒခံရေးပွဲကျင်းပခဲ့တဲ့ကတလိုးနီးယားဒေသအာနာဝင်ကိုစပိန်ပြည်စတော့တာမြောက်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံအရှေ့မြောက်ဘက်ဒေသမှာရဲတပ်ဖွဲ့ရဲ့နေနေမှုကြားကလူပေါင်းထောင်ချီပြီးလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲတိုက်ပြည်မှာညီညွတ်ကြဖို့စပိန်ပြည်ကတိုက်တွန်းလိုက်ကြပါတူကီနိုင်ငံမှာပြည်ခဲ့နေတဲ့အာဏာသိမ်းမှုချန်စီမှုတွင်သမ္မတရီချစ်တာရဲ့အာရဝံကိုလွှတ်ချက်မှုချန်စီမှုနဲ့အရေးယူခံထားသူ34ယောက်ကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တစ်သက်စီပြည်တယ်ချလိုက်ပါတယ်ပြည်တယ်စီရင်ခံရသူတွေနဲ့အာဏာသိမ်းမှုကျူးကန်းတဲ့ညမှာသမ္မတရှိရာဟိုတယ်ကိုဝင်ရောက်စီးနင်းမှုမှာပါဝင်ခဲ့သူတွေလို့ဆိုရဲအစင်းမြင့်စစ်ဘုရုပ်တွေအရာရှိကြီးတွေလည်းပါဝင်ကြပါတယ်ဟိုတယ်ကိုစစ်သားတွေဝင်ရောက်စီးနင်းရင်မှာတော့သမ္မတနဲ့မိသားစုကပုတ်ကတိကလွတ်မြောက်ခဲ့ကြတာပ
ါဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီကေဒူဗင်စကီဖြစ်ပါတယ်ရှင်မနေ့ဖန်ကြာသာပတင်းနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ burmese.voanews.com မှာနိုင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင် Thank you.
This program has come to you from the Voice of America, Washington.